တိုက်ပွဲတွေကြောင့်ကုံသွေးရေးလမ်းကြောင်းတွေရပ်တန့်မှုတွေနဲ့အတူကုံသွေးရေးလုံငွေဟာဒီနှစ်ဗန်နာရီနှစ်ရဲ့ပထမ6လမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိတယ်လို့လဲစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကိန်းဂဏန်းတွေမှာတွေ့ရပါတယ်။အဓိကကုံသွေးဘက်နိုင်ငံတနိုင်ငံဖြစ်တဲ့တရုတ်နဲ့အဓိကကုံသွေးရေးစခန်းတွေဖြစ်ကြတဲ့ချင်းရွှေဟော်နဲ့မူဆယ်105မိုင်ကုံသွေးရေးစခန်းတွေဟာဆိုရင်လဲတိုက်ပွဲတွေကြောင့်ရပ်ဆိုင်ထားရပါတယ်။2022ခုနှစ်ကာလကိုအခြေခံပြီးကြည့်မယ်ဆိုရင်ဒီကနေ့ဆုံးရှုံးသွားတဲ့ပမာဏကမြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာတန်း9000ကျော်ရှိပြီးတရုတ်အတွက်တန်း4600ကျော်ရှိပါတယ်။လောလောဆယ်သောစစ်ပွဲတွေကြာပိတ်မိနေတဲ့ရှမ်းမြောက်ကဒေသခံတွေကတရုတ်ဘက်ကဝင်လာတဲ့ကုန်စည်နဲ့ကြက်ဥလိုအစားအသောက်တွေကိုမိခိုးနေရကြောင်းမူဆယ်105မိုင်ကုန်သွယ်ရေးဆောင်ကကုန်သည်တူက VOA ကိုပြောပါတယ်။
ကုန်သွယ်ရေးတော့တော့လောကပြည့်စည်သွားပြီသူဘာမှမရှိတော့ဘူးနော်အကုန်လုံးဘယ်ဘက်ကပြည့်တယ်လို့ပြန်မလဲမသိဘူးပြောရင်တော့အများလုံးလုံးသိကြတယ်ပေါ့လုံးသိကြတော့ဘာလို့လဲကျွန်တော်တို့နောက်ခုလူတို့ရေးတယ်အပြီးတော့ကလည်းရောက်တယ်ပေးကြည့်ပြီးကြတယ်ဟိုကျွန်တော်ကတော့သူ့ကိုအပိုင်းပေါ့ဗျာဒါကတော့ကျွန်တော်ကတော့ပြည်သူတွေကရက်ဒီရက်ဒီရဲ့ဒီစကားပဲကျွန်တော်ကပြောလို့ရမှာကျွန်တော်ကမြန်မြန်ကိုပြီးသေးချင်ပါဘူးသောဝင်နေကြတဲ့ကောင်မင်းလက်တဲ့လူတွေလက်တယ်ဒီကြားထဲမှာမှလူရမှုတွေကတကမူတယ်ပြုံကြီးမှအဲ့လိုမျိုးတွေကထပ်ထပ်ဖြစ်တယ်ပြောင်းလဲတဲ့မှုတွေဖြစ်လာတယ်ခုဒီအချိန်မှာတောင်းယူမဲ့လူတောင်းခံမှုတွေကတူတူတောင်းမှမရှိကြတော့လုံးလုံးစစ်စစ်တော့ကျွန်တော်တို့ကဘေးကိုကျေးဇူးတင်ရမှာပဲဗျအခုကမန္တလေးလမ်းကြောင်းကနေပြီးတော့ကုန်တယ်ပို့ဆောင်ရေးမှာလုံးဝပြတ်တောက်သွားတယ်မန္တလေးဘက်ကလာလိုက်တဲ့နေပြည်တော်ဘက်ကလာလိုက်တဲ့လာလိုက်တဲ့ဒီပြည်ဘာမှမရှိသေးဘူးအခုတရုတ်ကကျဲဥတွေနဲ့ကျဲဥပေါ်ခေါင်းဆွဲတွေနဲ့ခေါင်းဆွဲအဲ့ဒါလေးအမိပြုပြီးတော့ကားပေါင်းနေရတာလေ
ထိုင်းဆိုရကတော့လာမယ့်2024မှာနေဆက်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာ32ဘီလီယံကျော်ရဖို့ရည်မှန်းထားတဲ့အကြောင်းပြီးခဲ့တဲ့အောက်တိုဘာလကပြောခဲ့ပါတယ်ဒီထက်မှမြန်မာနဲ့ကုန်သွယ်နေတဲ့ချင်းရိုင်မဲဆောက်ဆုံခလာကကုန်သွယ်ရေးဂိတ်တွေလည်းပါဝင်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံနဲ့အဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြဝတီထိုင်းနယ်စပ်ကုန်သွယ်ရေးဟာတိုက်ပွဲတွေကြောင့်အခုရပ်တန့်နေပါတယ်။ထိုင်းဘက်ကကုန်စည်တွေလည်းအကန့်အသတ်နဲ့ပဲဝင်လာတော့ကြောင်းမြဝတီနယ်စပ်ကကုန်သည်တူဦးက VOA ကိုပြောပါတယ်
။ခလိုင်းရောကိုကြာအောင်မယ်ဒီနေ့ကျွန်တော်ဒီခလိုင်းငါးရောက်ကြာအောင်မယ်ဒီနေ့နောက်တစ်ခုပါဖြစ်သွားတယ်ဒီအဲ့လိုကြာသွားတဲ့အခါကျတော့ဘာကြီးဖြစ်လဲပြီးဒီကုန်ပစ္စည်းတွေကပုံမှန်တော့ကိုစီးနေတယ်ကိုရင့်နိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဘာကြည့်လဲမလဲဆိုးဆိုရင်ဆိုးရရကွန်ပျူတာတက်တာမျိုးရှိတယ်လေ။လက်ရှိပြည်ကြဒီနည်းဆိုး၄ရက်လောက်ရှိတယ်။ဒါပေမဲ့ဟိုသူတို့ခီးသွက်ပြီးတော့၄ရက်လောက်ပဲရှိတယ်။ခိုင်ပကဝင်လာမယ်ဆိုရင်လည်းဒီမျိုးကြီးရှိတယ်ဝင်လို့ရတယ်ကို။ဟိုကဒီဘက်အရောက်တဲ့ဒီလိုဝင်လို့မရဘူး။အခုနိုင်ငံရေးအခြေအနေကိုယ်ဒီမှာမျက်မှောက်ဟိုတကယ်လို့ဖြစ်နေတာလေ။အခုသူတို့ခီးသွက်ပြီးတော့လည်းအခုပြစ်လိုက်နားလိုက်ပြစ်လိုက်နားလိုက်နဲ့အဲ့လိုဖြစ်နေတယ်ဆိုတော့
မြန်မာဘက်ကနိုင်ငံရေးအခြေအနေအထူးသဖြင့်ရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်အခုနှစ်နိုဝင်ဘာလ14ရက်နေ့ကစပြီးနယ်စပ်ကုန်သွယ်ရေးရပ်တန့်သွားတယ်လို့ဘင်္ဂလားဒေ့ရှ်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်စစ်တွေစိတ်ကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်ကုန်တွင်းစိတ်ကန်းကိုရေတွက်ကုန်တွေအဓိကတင်ပို့ခဲ့တာပါ။ဒါကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တရက်ကိုဘင်္ဂလားဒေ့ရှ်တာကာငွေတန်း30နီးပါးနစ်နာတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကိုကိုကာပြည်သတင်းတွေကရေးသားထားကြပါတယ်။ဝယ်ထားတဲ့ကွန်သီးတွေနဲ့ကုန်ကြောက်တွေလည်းမြန်မာနိုင်ငံထဲမှာပိတ်မိနေတယ်လို့ပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကတော့ချင်းလက်နက်ကိုင်အဖွဲ့တွေကရီကော်ဒါနယ်စပ်ဂိတ်ကိုနိုဝင်ဘာ25ရက်နေ့ကသိမ်းပိုက်ခဲ့ပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကတော့ရက်နေတာကြာပေမဲ့ရေရှည်မှာတော့အိန္ဒိယဟာသူရဲ့အကျိုးစီးပွားအတွက်ပြိပကနှစ်ဖက်စလုံးကိုထဲသွင်းစဉ်းစားရလိမ့်မယ်လို့အကဲခတ်တွေကပြောပါတယ်။အိန္ဒိယတရုတ်ထိုင်းဘာဝင်တောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေကကိုဗစ်ကပ်ရောဂါကာလအလွန်နိုင်ငံတကာနဲ့ကုန်သွယ်ရေးကိုအရှိန်မြှင့်ဖို့မူဝါဒသစ်တွေချမှတ်နေပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့ဒီနိုင်ငံတွေကရှေ့မတိုးတာတဲ့အခြေအနေဖြစ်နေကြောင်းသုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ။